ယူကရိန်းကြားဖက်အစိုးရနဲ့ဆွေးနွေးပြောဆိုဖို့အမေရိကန်သမ္မတဘရက်အိုဘားမားကရုရှားနိုင်ငံကိုအင်ကာနီမှာတောင်းဆိုလိုက်ပါတယ်ရုရှားနိုင်ငံကဆွဆွဲတဲ့အတိုင်းယူကရိန်းနိုင်ငံကဒိုင်းယန်သားရုရှားလူမျိုးတွေအတိုက်ခိုက်ခံရတယ်ဆိုတာဟုတ်မဟုတ်စစ်ဆေးဖို့အတွက်နိုင်ငံတကာလေးလာသူတွေခွင့်ပြုဖို့လည်းတောင်းဆိုခဲ့ပါတယ်မော်စကိုမြို့တော်မှာရုရှားသမ္မတဗလာဒီမီယာပူတင်ကတင်းစားရှင်လင်းမှုတစ်ခုလုပ်ခဲ့ပြီးတဲ့နောက်မစ္စတာအိုဘားမားကဝါရှင်တန်မြို့တော်မှာအဲ့ဒီလိုပြောခဲ့တာပါယူကရိန်းနိုင်ငံကရုရှားလူမျိုးတွေကိုအကာအကွယ်ပေးခွင့်ရှိတယ်ဆိုပြီးခရိုင်းမီးယားကျွန်းဆွယ်မှာစီးရဲအရဝင်ရောက်ဆွတ်ဖက်တဲ့အပေါ်ရုရှားသမ္မတကပြီးခဲ့တဲ့သတင်းပတ်မှာခုခံပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲဒီကယူကရိန်းစစ်တပ်ကိုပိတ်ဆို့တားဆီးထားတဲ့သတင်းသမားတွေဟာရုရှားစစ်သားတွေမဟုတ်ဘဲဒေသတွင်းကကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့တပ်ဖွဲ့တွေဖြစ်တယ်လို့သူကအခိုင်အမာပြောပါတယ်။မစ္စတာပူတင်မှာမတူကွဲပြားတဲ့အတိတ်ဘယ်ဖွင့်ဆိုချက်တွေပြောတဲ့မတူခြားနာတဲ့ရှေ့နေတွေရှိနေပုံရတယ်လို့ပြောသလိုစီးရဲအရဝင်ပြီးဆွတ်ဖက်ဖို့ရုရှားမှာဥပဒေနီးလမ်းကြအခွင့်အရေးမရှိဘူးလို့သမ္မတဥပမာကပြောပါတယ်ဒီတော့တွင်မှာပဲရုရှားရဲ့လှုပ်ရဟာရန်လူတဲ့လှုပ်ရလို့ခေါ်ဆိုပြီးနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြစ်တင်ရှုတ်ချလိုက်တယ်လို့ယူကရိန်းကိုအမေရိကန်ကစီးပွားရေးအရအကူအညီပေးမယ်လို့လည်းကတိပြုလိုက်ပါတယ်ဆိုဗီယက်ပြည်ထောင်စုနိုင်ငံဟောင်းကိုနောက်ထပ်ကျူးကျော်နိုင်ရေးအကြောင်းပြချက်တစ်ခုရဖို့ရုရှားကလှုပ်ဆောင်နေခဲ့တယ်ဆိုတာရှင်းပါတယ်လို့ကီယက်မြို့တော်မှာရောက်နေတဲ့မစ္စတာကယ်ရီကအင်္ဂါနေ့မှာပြောခဲ့ပါတယ်